ချင်းပြည်နယ်ဟာခါမြို့မှာလူ6ဦးသေဆုံးခဲ့တဲ့ပေါက်ကွဲမှုဟာမတော်တဆမှုရာဖြစ်တဲ့အကြောင်းပြည်နယ်ရဲတပ်ဖွဲ့ကပြောပါရယ်ကြောက်တူးဖော်ရေးလုပ်ငန်းမှာအုံပြုတဲ့ဖောက်ခွဲရေးပစ္စည်းတွေကိုတင်စီရာကဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုကြောင့်ဟာခါမြို့ပေါ်မှာစိုးရိမ်မှုတွေထွက်ပေါ်ခဲ့ပေမဲ့အခုတခါတည်တည်ငြိမ်ငြိမ်ရှိနေတယ်လို့လည်းဒေတာခန်တွေကပြောပါရယ်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းထောက်မမေခါကသတင်းပေးပို့ထားပါရယ်ရှင်
ဟုတ်ကဲ့ပါမင်းညကချင်းပြည်နယ်မြို့တော်ဟာခါမြို့ဈေးတိရက်ကွက်တီရာလမ်းမှာပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်ပေါက်ကွဲမှုဟာတရားမဝင်ရန်ကြိုးကွေတင်စင်းမှုကနေမတော်တဆပေါက်ကွဲမှုဖြစ်ခဲ့တာဖြစ်တယ်လို့ချင်းပြည်နယ်ရဲတပ်ဖွဲ့ရုံးကထုတ်ပြန်ထားပါတယ်ချင်းပြည်နယ်ရဲတပ်ဖွဲ့ရုံးကတာဝန်ရှိသူတအူကပေါက်ကွဲမှုနဲ့ပတ်သက်ပြီးအခုလို VOE ကိုပြောပြခဲ့ပါတယ်
ဟိုလေဟိုဘောလုံးပေါ်ကသူကပေါက်ကွဲမှုကရန်ကျိုးခွေလေအဲ့ဒါတွေကနေမတော်တဆပေါက်တာတရားမဝင်ရန်ကျိုးခွေပေါ့အဲ့တရားတော့ကလာတယ်ရန်ကျိုးခွေသူကအလုံးဖလင်းကြောင့်လာရောက်ဒီနေ့မနေ့တရားထက်တယ်အလုံး6ရက်ဆိုပါတောင်းတာလည်းမဟုတ်သူတို့တောင်းတဲ့ပတ်မဟုတ်သူတို့ဒီလိုဒီဘက်မှာအလုံးလေဟို9မိုင်းခွဲရလို့6မိုင်းခွဲရလို့ဆိုရင်သူတို့ကတုံးတယ်ကျွန်တော်ရန်နေရှင်လေအဲ့ဒါတွေကိုသူတို့ကတူလောင်ထားတာပေါ့တရားမဝင်တူလောင်ထားတာပဲတူလောင်ထားတာတော့တရားဝင်မဟုတ်တရားမဝင်တူလောင်ထားတာနေဖြစ်သွားတာသူကရန်လဲဒီတီရန်ကျိုးကိုတရားမဝင်တူလောင်မှုနဲ့ပဲသူဖမ်းမှုတယ်
ဒီပောက်ကွဲမှုကြောင့်နေအိမ်6လုံးကားနှစ်စီးပျက်စီးသွားခဲ့တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်။ပောက်ကွဲမှုကြောင့်အသက်9နှစ်အရွယ်ကလေးငယ်တဦးအပါဝင်လူ6ဦးသေဆုံးခဲ့ရပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ချင်းပြည်နယ်ရဲတပ်ဖွဲ့ရုံးကပြောပါတယ်။ဒီပောက်ကွဲမှုဖြစ်ပွားခဲ့တဲ့အိမ်ပိုင်ရှင်ဟာဥယောနာဖြစ်ပြီးတဘာဝဘေးအန္တရာယ်ခံစားနေရတဲ့ထန်တလန်ဘက်ကဆွေမျိုးမကင်းသူတွေကိုခိတ္တတဲခိုခိုင်းရမှာအဲ့ဒီဆွေမျိုးမကင်းသူတွေကကြောက်မိုင်းခွဲရမှာအတုံးပြတဲ့ရမ်းပြော့တွေကိုတရားမဝင်တူလောင်ထားရင်ပောက်ကွဲမှုဖြစ်ခဲ့တာဖြစ်တယ်လို့ဒေတာကန်တဦးဖြစ်တဲ့ကိုပါပီက VOA ကိုခုလိုပြောပြခဲ့ပါတယ်
။တရားမဝင်ပေါ့နော်အဲ့ဒီဘေးထားတဲ့ဟာပောက်ကွဲတဲ့ပုံစံနဲ့ပဲကျွန်တော်တို့လည်းနားပြပါတယ်။သူတို့ပဲမတင်မပဲနဲ့ဒီလိုဖြစ်တာတော့ဆန့်ကြတာပေါ့။ဒါပေမဲ့ကျွန်တော်တိတ်တလို့ဆိုရင်ပေါ့အဲ့ဒီအိမ်မှာဟိုတခုခုတင်းထားမိတဲ့ပုတ်ကွေးနိုင်တဲ့ပစ္စည်းပေါ့နော်အဲ့ဒါဟာကိုတခုခုကြောင့်ပုတ်ကွေးပြီးတော့ဒီလိုဖြစ်တယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီပစ္စည်းတော်မှဟိုနေတဲ့ပစ္စည်းနေတော့မဟုတ်လို့ထင်တယ်ပုတ်ကွေးနိုင်တဲ့ပစ္စည်းတော်မှတော်တော်များများပုံစံနဲ့ဘာကတော်တော်လေးပြင်းထန်ပါတယ်ဒီကုန်လေးတော့လန့်ကြတာပေါ့နော်ကျွန်တော်တို့လည်းဒီကုန်လေးလန့်ကြတာပေါ့ဒါပေမဲ့ဟိုလုံချုံရေးအနေနဲ့အဲ့လိုကြည့်တော့ဟိုတောက်စရာတော့မရှိတော့ဘူးက
လက်ရှိမှာဒီပေါက်ကွဲမှုအတွက်အိမ်ပိုင်ရှင်ဖြစ်တဲ့ဥယောနာကိုဥပဒေကြောင်းအရအမှုဖွင့်အရေးယူနိုင်ရေးအတွက်ဆောင်ရွက်လျက်ရှိရဲလို့ချင်းပြည်နယ်ရဲတပ်ဖွဲ့ရုံးကတာဝန်ရှိသူတအူက VOA ကိုပြောဆိုထားပါတယ်ရှင်